အမေရိကန်နိုင်ငံမှာဗိုလ်တပ်ဖူးတွေကတရက်အတွင်းကိုဗစ် -19 ကူးစက်ခံသူအရေအတွက်တသိန်းခွဲနီးပါးဖြစ်လာပြီးစံချိန်တင်သွားပါတယ်။ဒီရောဂါကူးစက်ခံသူ600ကောက်တဲ့ COVID Tracking Project ကစီးရင်ကောက်ယူခဲ့တာဖြစ်ပြီးအမေရိကန်မှာအင်္ဂါနေ့ကလည်းတရက်အတွင်းကူးစက်ခံသူတသိန်း3000ကျော်ရှိခဲ့တာပါ။ကျတဲ့ပြည်နယ်မှာဒီရောဂါကူးစက်ခံသူဟာကမ္ဘာတစ်လုံးမှာ52တန်းခွဲကျော်ရှိပြီးအမေရိကန်ကတော့10တန်းခွဲကျော်နေပြီဖြစ်ပါတယ်။တည်ဆောင်းရသူကလည်းအမေရိကန်နိုင်ငံမှာက2သိန်းခွဲနီးပါးနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာ COVID-19 နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့အနေအထားဟာသေရှင်တမျှအရေးကြီးတဲ့အနေအထားကိုရောက်နေပြီလို့အမေရိကန်အောက်တော်ဥက္ကဋ္ဌနန်စီ ပလိုစီကချက်သပရီးနေမှာသတိပေးလိုက်ပါတယ
် This is a red alert and all hands on deck but it should
ဒါအနည်းအောင်ဆက်သတိပေးချက်ဖြစ်ပြီးတိတ်ကိုအရေးကြီးတဲ့အနေအထားကိုရောက်နေတဲ့အတွက်အားလုံးလက်တွဲဆောင်ရွက်ကြဖို့ပြောကြားလိုက်တာပါAmerican ပြည်တော်စုတောင်ပိုင်းက Texas ပြည်နယ်မှာဗိုလ်တပ်ဖူးနေကဒီရောဂါကူးစက်ခံသူအရေအတွက်တသန်းကျော်သွားခဲ့တဲ့နောက်အခု California ပြည်နယ်မှာပါကူးစက်သူတသန်းလောက်ဖြစ်လာခဲ့တာပါ